တန်းတချင်တရင်နဲ့ရခိုင်ပြည်နယ်တွေကလူနေစုတိုင်းရင်းသားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကတောင်းဆိုတာကိုမြန်မာဆွေရဟာ2019ခုနှစ်အတွင်းမှာဆက်ပြီးအန်တုခဲ့တယ်လို့လူအခွင့်အရေးစောင့်ကြည့်လေးလာရေးအဖွဲ့ HRW ကပြောပါတယ်။ဇန်နဝါရီလ10ရက်အင်္ဂါနေ့ကထုတ်ပြန်တဲ့လူခွင့်ရေးအခြေအနေကမ္ဘာလုံးဆိုင်ရာအစီအစဉ်ကစား2020ထဲမှာ HRW ကအဲ့လိုပြောထားတာပါ။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေစူးစမ်းနေတဲ့မှာဒေါက်တာစုကြည်ဦးဆောင်တဲ့အကြသားအစိုးရဟာအရေးပဲရှိရှိပူပေါင်းဆောင်ရွက်ဖို့အကြံပေးငင်းဆန်ခဲ့တယ်လို့လည်း HRW အစီအစဉ်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထုတ်ဆောင်ရေးစစ်ဆေးမှုပေါမောက်ကရန်ရင်ပြည်နဲ့ UNSFM အဖွဲ့ဝင်တွေအပါအဝင်လွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုအစိုးရကပြည်ဝင်ခွင့်စီစာမပေးတာကိုလည်းအိတ်ချတယ်လို့ကထောက်ပြထားပါတယ်။